ပစ်ခတ်တိုက်ခိုက်မှုရစဲဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့၃ရက်ကြာအစည်းအဝေးကိုမြန်မာငြိမ်းချမ်းရေးစင်တာ MPC မှာမနေ့ကနောက်ဆုံးနေ့ဖြစ်ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအစိုးရတပ်တွေရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကပါနှစ်ဖက်လိုက်နာရမယ့်စီမင်းစီကံကော့ရော့ကွန်တက်တွေကိုလာမယ့်တစ်လအတွင်းအပြီးသက်ရေးဆွဲနိုင်မယ်လို့မျှော်လင့်နေကြောင်း MPC အဖွဲ့ကပြောပါတယ်။ GMC စည်းဝေးပွဲမှာဘာတွေအဓိကဆွေးနွေးသဘောတူနိုင်ခဲ့တယ်လဲဆိုတာကို VOE ကကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တဲ့အခါမှာ MPC အဖွဲ့ကတာဝန်ရှိသူဦးလှမောင်ချွေကအခုလိုစတင်ဖြေကြားခဲ့ပါတယ်
။ GMC ဆိုတာဒီ NCA လက်နက်ရေးထိုးပြီးလေဒီတစ်လအတွင်းမှာကိုဒီ GMC ဆိုတာကိုဖွဲ့စည်းရမယ်။နောက်တစ်ဖက်တစ်ဖက်ဝင်လိုက်နာမယ်ကုတော့ကွန်တက်ဆိုတာကိုဆွေးပြီးဖြေရမယ်။တော့သူအခုဆက်တာဆွေးနွေးပွဲမှာတော်တော်များဆွေးနွေးနေရတယ်ဗျာ။အခုဆွေးနွေးရတဲ့ဖြစ်တယ်ဘူး။ရမယ်နိုဝင်ဘာလ16ရက်နေ့ပေါ့ဒီမြေပြည်တော်မှာအထက်ကောင်းဆောင်တွေပါတဲ့ Strike Comedy ပေါ့နော် GMC ရဲ့မြေပြည်မှာထပ်တင်ပြပြီးအပြင်ပြုပြီးလို့ရှိရင်တော့ဒီရာအသက်ဝင်မယ်ဒီမကယ်လို့ရှိလာတဲ့အတွက်တစ်ဖက်အောင်ကြည့်လေ့လာပြီးတော့အကဲချက်နဲ့ဟောဆောက်လို့ရပါပြီ
။ပူးတွင်စောင့်ကြည့်ရေးကာလမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရောလာပြီးတော့ပူးတွင်စောင့်ကြည့်ခွင့်ကိုဘယ်လိုပေးထားပါလဲ။
အဲ့လိုမျိုးနိုင်ငံကတပ်ဖွဲ့လိုဟာမျိုးတွေရောကျွန်တော်တို့ policy ကတော့မဆက်တော့မှမရှိပါဘူး။ဒါပေမဲ့လိုအပ်လို့ရှိရင်တော့ဖြစ်ကြပြီးတော့ဒီထဲမှာအကျဉ်းသမှုစဉ်းစားပေါ့ဒါလိုဟာမျိုးတွေလုပ်တာတော့အဆက်သဘောတူတယ်မှာပါပါလေ
။အခုကာလအတွင်းမှာရောလက်မှတ်ထိုးထားတဲ့ရှစ်ဖွဲ့ထိန်းချုပ်ထားတဲ့ဒေသတွေမှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတာမျိုးတွေရှိပါလား
။လက်မှတ်ထိုးတဲ့အောက်တိုဘာလ15ရက်နေ့ကနေဒီနေ့ထိတော့ဘာမှမရှိပါဘူးခင်ဗျ။ဒါပေမဲ့ပြိပခဆိုတာအောက်ခြေမှာရှိတဲ့ချင်းချင်းပေါ့လေနားလည်လို့ရနေရတယ်ဖြစ်နိုင်တဲ့နိုင်ငံတွေမှာလည်းရှိတော့အဲ့လိုဟာမျိုးအဆမဖြစ်အောင်ဆိုတဲ့ဟာကိုအခုစပြင်ဆင်တာပါပဲအဲ့ကုတ္တကောဒတ်ကိုအတိအကျပြီးလို့ရှိရင်လည်းအခုလက်မှတ်ထိုးထားတဲ့ဒီကနာစစ်ဖွဲ့ကြီးပေါ့လေပတ်စပ်ကအဆင်တော့6မျိုးဖြစ်မှာပေါ့နော်အဲ့ဒါမျိုးတွေနဲ့လည်းပုံနဲ့ရိုက်ပြီးတော့ငါကတက်တူကြတာမှဖြတ်မယ်ဒီလိုလူကြတာမှလည်းအထက်မှုဆိုတဲ့ဒီပါတဲ့အတွက်တော့နောင်ကျပါမယ်နိုင်ငံရေးရှင်လေးဘွဲတွေကတည်ငြိမ်နေတဲ့ညီမျိုးရှိရှိနဲ့ပို့ဆက်သွားနိုင်မယ်ဆိုတာကိုလည်းရှင်လေးဘွဲကနှစ်ဖက်ကောင်းဆောင်နေရတော့ပြကြပါဆိုတာ
နောက်တစ်ခုကဒီ NCA ကိုလက်မှတ်မထိုးရသေးပဲကြံနေတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အပြစ်ခတ်ရစေကြီးကိစ္စအတွက်ဘာတွေဆက်လက်ညှိနှိုင်းသွားဖို့ရှိပါလဲ
အခုကျွန်တော်တို့နားလည်သလောက်တော့ဒီ GNC ရှင်လေးဘွဲပြီးရင်တိုင်းသားကိုလည်းသူတို့ဒီကလေးတွေကိုပြန်ရမယ်။တော့သူတို့နဲ့အခြားပေါ့လေမထိုးနိုင်တဲ့လူတွေလည်းပြည်စုံနိုင်လို့ကျွန်တော်ပြောနေတာလည်းကျွန်တော်တို့မြန်မာပြည်စံတာအလုပ်ဖွဲ့တွေလည်းကျွန်တော်တို့လျှက်ကနေပြီးစတဲ့နေလို့အဖြစ်ကိုဒီချက်လက်တော့မှာပွားပြီးတော့မထိုးနိုင်တဲ့အဖွဲ့တွေနဲ့တွေ့ကြုံပြီးတော့ပြောပြဖို့ပြီးတော့ကြိုးစားနေတဲ့အတွက်အဲ့ဒီနှစ်သက်လုံးရဲ့ကြိုးစားမှုတွေကလာမဲ့ဟိုဘာလဆက်ဆော့ရဲ့နေမှာပြန်စုံမဲ့ CNCM အချိန်တော့ရလက်တချို့တွေလည်းကြည့်လာနိုင်ပါလေ။ on the still ပြောတာကိုအစိုးရတကကမြင်တယ်တော့မဟုတ်ဘူး။ဒါပေမဲ့လက်တွေ့ဆံမှုတော့လိုတော့ပေါ့
။အခုဆိုရင်ရွေးကောက်ပွဲကလည်းနီးလာပြီဆိုတော့ဒီ NCA ကိုလက်မှတ်ထိုးပြီးတော့ရပ်ပေါင်း90အတွင်းမှာနိုင်ငံရေးဆွေးနွေးပွဲတွေစလုပ်မယ်ဆိုတော့ NCA စာချုပ်ပါကိစ္စရောလက်တွေ့မှာဘယ်လောက်ထိဖြစ်လာနိုင်ပါလဲ
။ဒီလက်မှတ်ရေးထိုးပြီးအစပတ်အတွင်းမှာဘယ်လို30အတွင်းမှာဘယ်လိုဆောင်ရမလဲ။ရက်60 90ဆိုတာကဒီအစိုးရရဲ့တစ်ခွက်အစိုးပြကြတာမဟုတ်ဘူးကြာတိုင်းရင်းသားတွေဘက်ကဟိုကသူတင်ခဲ့တဲ့အစိုးရအသူတင်ခဲ့တဲ့အစိုးရလည်းဒီဘက်ကလည်းလက်ခံပြီးတော့လက်နက်နဲ့ထိုးပြီးသားဖြစ်တဲ့အတွက်ဒီ NCA သဘောတူရဲ့အတိုင်းနဲ့ဆက်သွားမှဖြစ်တဲ့အတွက်နိုင်ငံရေးဆွေးနွေးပွဲကလည်းလွတ်လပ်လို့ရမယ်လို့သာတော့သဘောတူကြပါပဲဒါပေမဲ့ဒီ NCA ကလွတ်လပ်ကူရလာတာလည်းမဟုတ်ဘူးဖြစ်တဲ့အတွက်ဒီကတိကဝတ်ကလည်းဆက်သွားတဲ့နေပါလိမ့်
ဟုတ်ကဲ့ဦးလာမော်စီကျေးဇူးပါခင်ဗျ